ဧပြီလ28ရက်မနက်10:00ခွဲဝန်းကျင်လောက်ကစစ်ကောင်စီအင်အား100လောက်ကြီးမနိုင်မြို့နယ်အလက်ချောင်းရက်ွက်ကိုဝေရောက်ရှာဖွေပြီးတော့လူငယ်5ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးသွားသလိုဘေးနားကလူ2ဦးကိုလည်းဖမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်။လာရောက်ဖမ်းဆီးစဉ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ကြတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုမတ်မြသစဉ်အောင်ကပြောပြပေးမှဖြစ်ပါတယ်ဗျာ။
ဧပြီလ28ရက်ဗုဒ္ဓဟူးနေ့မနေ့စင်နိုင်ခွဲလောက်ကကြီးမနိုင်မြို့နယ်တဖက်ကမ်းမှာရှိတဲ့အလက်ချောင်းရက်ွက်ကိုစစ်ကောင်စီတပ်တွေအင်အား100ကျော်နဲ့ဝင်ရောက်လာပြီးတော့လူငယ်တွေစုနေတဲ့အိမ်တလုံးကိုစီးနင်းဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝင်ရောက်စီးနင်းဖမ်းဆီးတဲ့အချိန်မှာအပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပြီးတချို့လူမြောက်သွားတယ်လို့ဒေသခံတူကအခုလိုပြောပါတယ်
။အဲ့တော့ဝါလာရှိတယ်။ပြလင်းရတယ်ရှိ။ပြစ်စီပြန်ပြေးလို့ကလေးတော်များပြန်လွတ်သွားတယ်။တန်တတရားမိတော့ပုံနေပါလေတော့။အမှန်တကယ်တမ်းပြီးကြသူတို့ပြန်ပြစ်တော့သူတို့အဲ့မှာရင်သူတိုက်တော့ဟောပြန်ပြစ်တော့အဲ့မှာလည်းနောက်ပြန်ဆုပ်ကုန်တယ်။ဒါကလေးတွေအကြည့်ပြန်ပြစ်လိုက်တဲ့အချိန်ကတော့လည်းနတ်စစ်မတိုးရတော့ကလေးတွေလွတ်ပေါ်လာတယ်။အဲ့မှာလည်းပြစ်တာဆက်တာချင်းတော့ဇွားတော့စူပြန်သွားတာပဲ။ပြန်ပြန်ပြီးတော့ဘုံလုံးပေါ်ထွက်ရကြအောင်။အင်းကများတော့ဒီကောင်းလေးဝင်လာတဲ့အချိန်ကအိမ်သက်တွေရောဗာရောကုန်ပါရေသက်ကြီးသက်အဲ့လိုပါ
လနဲ့ဒီနဲ့အတူအသက်20ဝန်းကျင်လူငယ်5ဦးကိုဖမ်းဆီးသွားတယ်လို့အဲ့ဒီအနီးဝန်းကျင်မှာရှိတဲ့ရက်ွက်ထဲကတက်လက်ပိုင်းလူကြီး2ဦးလည်းဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါတယ
်။အဲဦးတို့ဒီကဆို9ယောက်တော့ဖမ်းတာ။ဒါမှမဟုတ်9ယောက်လောက်ပြန်မဖမ်းရတော့မသိဘူး။ဟုတ
်တယ်။
ဆရာဟိုဘက်ကနေပြီးသားပြီးလက်ကြတယ်အိမ်ကိုတိကျတယ်။နေရာတိကျတယ်ပါနဲ့အဲကြောင့်လို့ဘုံတွေကပြီးပေါ်တော့9ယောက်9ယောက်ကတော့အဲ့ဒီဟာတော့မဖြစ်ပိုင်းလေ။ဆိုင်ရက်ဆိုင်တော့နေတယ်သူတို့ပြစ်လို့ဝင်ပြေးနေရတော့လိုက်မှပါ။တက်လာတယောက်တည်းရတယ်။ဒီမှာတော့မတည်ဘူး။သူတို့ရိုက်ပြီးတဲနဲ့ပေးတော့မတည်ဘူးသူ
။စစ်ကောင်စီတပ်တွေကသူတို့ဖမ်းဆီးပြီးတော့ရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့လူငယ်တူကိုခေါ်လာပြီးလူငယ်တွေစုနေကြတဲ့နေအိမ်ကိုလိုက်ပြခိုင်းတာကိုမြင်ရတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့သူတို့ဘာလို့နေတယ်လဲ။ဘာကြောင့်ဖမ်းဆီးခံရတယ်လဲဆိုတာအသေးချာမသိဘူးလို့အနီးဝန်းကျင်မှာနေတဲ့သူတွေကပြောပါတယ်။ဒီဖန်ဆီးမှုနဲ့ပတ်သက်လို့စစ်ကောင်စီကို VOE ကမေးမြန်းထားပေမဲ့အကြောင်းပြန်ကြားခြင်းတော့မရှိသေးပါဘူးမြန်မာနိုင်ငံနေရာအတော်များများမှာဖောက်ခွဲမှုတွေတိုက်ခိုက်ပစ်ခတ်မှုတွေနေ့စဉ်နဲ့အများရှိနေတယ်လို့စစ်ကောင်စီတပ်တွေကလည်းပစ်ခတ်ဖောက်ခွဲတိုက်ခိုက်မှုလုပ်တဲ့သူတွေနဲ့မတင်ကြတဲ့သူတွေကိုရှာဖွေဖန်ဆီးပစ်ခတ်မှုတွေကိုဆက်တိုက်လုပ်နေပါတယ်နိုင်ငံတော်ဝန်မှစစ်ဆေးဖန်ဆီးမှုတွေလည်းရှိနေပါတယ်ဆီယနာတိမ်မှုစင်ကျင်ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုလည်းရှာဖွေဖမ်းဆီးရတွေကိုဆက်တိုက်လုပ်နေရပါတက္ကသိုလ်ကျောင်းသားတချို့နဲ့တမကအဖွဲ့ဝင်တချို့လည်းစစ်ကောင်စီရဲ့ဖမ်းဆီးမှုခံရပြီးမိသားစုနဲ့ဆက်သွယ်လို့မရသူတွေလည်းရှိနေကြပါရဲ့ရှင်